America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇူလိုင်လ9ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်2015 Iran nuclear သဘောတူညီချက်မှာကန့်သတ်ထားတာထက်ကျော်လွန်ပြီးတော့ Iranian သတ်ဆင်မှုတွေကိုလှုပ်ဆောင်နေတယ်လို့ Iran ကဒီကနေ့မှကြေညာလိုက်ပါတယ် Afghanistan နိုင်ငံ Ghazni မြို့ကထောင်လိုင်းရုံးသားမှာတော့ကားဘုံထောင်ဘုံကွဲတိုက်ခိုက်မှုကြောင့်12ယောက်ထပ်မံနေသေဆုံးသွားပါတယ်ဟောင်ကောင်မှာတော့ဆန္ဒပြသူထောင်ပေါင်းများစွာဒီကနေ့မှလည်းထပ်မံပြီးတော့လမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကြားကြဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းမီပီနာဆင်ရမဲ့သတင်းຫນော်ဒီမှာတော့ရန်ကုန်တက္ကသိုလ်ဝင်းတွင်ចောင်းသားတမကဆောက်ဦးကိုဘုံခွဲအကျန်းဖက်ဖြိုခွင်းခံခဲ့ရတာ58နှစ်ပြည့်မြောက်တဲ့ဒီကနေ့ဇူလိုင်လ9ရက်နေ့မှာចောင်းသားတမကအဖွဲ့အစည်းတွေနိုင်ငံရေးလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့ចောင်းသားလူငယ်တွေဟာရန်ကုန်တက္ကသိုလ်တမကဆောက်ဦးမြေနေရာမှာလာရောက်ကာရဝါပြုခဲ့ပါတယ်
။ចောင်းသားလူကွန်ရေးကာကွယ်ရေးအာဏာရှင်စနစ်ဆန့်ကျင်ရေးရန်ငယ်ရုံးတွေတိုက်ပွဲဝင်ကြဆုံးသွားခဲ့ရတော့ចောင်းသားပြည်သူပေါင်းတော်ဟာ
တရင်ပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီတရင်နဲ့အတူထိုင်းအချင်းတောင်နေထဲမှာအချင်းကြနေတဲ့ရွှေပြောင်းအလုသမားရေးကိုလှုပ်ရှားဆောင်ရွက်သူကိုရဲမင်းပြန်လည်လွတ်မြောက်လာတဲ့အကြောင်းရေမင်းနိုင်ငံမှာငြိမ်းချမ်းရေးလုပ်ငန်းစဉ်အမြန်ဆုံးပြန်စဖို့နိုင်ငံတကာကြက်ချီနေအဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းစတဲ့သတင်းတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်တို့ကပြောပြပေးပါရှင်။
အီရန်နိုင်ငံဟာယူရေနီယံသန့်စင်မှုတွေကို2015အီရန်နျူကလ িয়ার သဘောတူညီချက်မှာကန့်သတ်ထားတဲ့အဆင့်ထက်ကျော်လွန်တိုးမြင့်ပြီးတော့လှုပ်ဆောင်နေတယ်လို့အီရန်ကဒီကနေ့မှကြေညာလိုက်ပါတယ်။အီရန်နိုင်ငံဟာသူတို့ရဲ့နျူကလ িয়ার လောင်စာစက်ရုံတွေအတွက်လောင်စာထုတ်လုပ်နိုင်ဖို့ယူရေနီယံသန့်စင်မှုတွေကို900ခန့်လုံးအထိတိုးလာနိုင်ဖွယ်ရှိတယ်လို့ရိုက်တာသတင်းကဆိုပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေအနေနဲ့အီရန်နိုင်ငံအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေကိုမလျှော့ချပေးဘူးဆိုရင်သူတို့အနေနဲ့ယူရေနီယံသန့်စင်တာတွေကိုစတင်ပြီးတော့ပိုလှုပ်ဆောင်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြီးခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာကိုနိုင်ငံတကာကစိုးရိမ်ကြတဲ့အပေါ်မှာဖြေပြောက်ပေးနိုင်အောင်ဒီသဘောတူညီချက်ကလှုပ်ဆောင်ပေးထားတာဖြစ်ပါတယ်။ဒီသဘောတူညီချက်အရတော့အီရန်နိုင်ငံအနေနဲ့ယူရေနီယံသန့်စင်မှုတွေကို 3.69 ရာခိုင်နှုန်းထက်ကျော်လွန်ပြီးတော့သန့်စင်တာတွေလုပ်လို့မရတယ်လို့သန့်စင်ထားတဲ့ယူရေနီယံတွေကိုလည်း300ကီလိုဂရမ်ထက်ကျော်လွန်ပြီးတော့သိမ်းဆည်းထားလို့မရပါဘူး။ယူရေနီယံပမာဏ 3.69 ရာခိုင်နှုန်းဟာနျူကလ িয়ার စွမ်းအင်ထုတ်လုပ်ဖို့အတွက်လုံလောက်တဲ့ပမာဏဖြစ်ပါတယ်။ဒါမဲ့လည်းနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့အတွက်တော့နောက်ထပ် 90 ရာခိုင်နှုန်းလောက်လိုအပ်တာဖြစ်ပါတယ်။ယူရန်နိုင်ငံအနေနဲ့သူတို့လိုချင်တဲ့ယူရေနီယံပမာဏအတိုင်းအတာထီရအောင်အခုရှိနေတဲ့ပမာဏထက်ကိုကျော်လွန်ပြီးတော့ထုတ်လုပ်သွားဖို့ပြင်ဆင်နေတယ်ဆိုပြီးတော့အီရန်သမ္မတရူဟာနီကမကြခင်ကပဲပြောကြလိုက်တာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအလဲပိုင်းဒေသဒီဂတ်စနီမြို့ကထောက်လိုင်းရုံအနီးမှာတာလီဘန်တွေဘက်ကကားဘုံးထောင်ဖောက်ခွဲခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်တနင်္ဂနွေနေ့မှာဖြစ်တဲ့အဲ့ဒီကားဘုံးခွဲမှုကြောင့်အရက်သားတွေအပါအဝင်လူ12ဦးထက်မနည်းသေဆုံးပြီးတော့180ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်ထောင်ချမ်းမာရေးဌာနပြောခွင့်ရသူမိုဟာမက်ဟီမက်ကအတည်ပြုပြောပါတယ်တိုက်ခိုက်မှုဖြစ်တဲ့အချိန်မှာကျောင်းသားတွေကျောင်းသွားချိန်ဖြစ်နေတာမလို့ကျောင်းသားအတော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ပြည်내ရဲကျုပ်မိုဟာမက်ခါလစ်ဝါဒက်က VOA ကိုပြောပါတယ်။တာလီဘန်ပြောခွင့်ရသူကတော့ဒါဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုပြီးတော့ပြင်းထန်တဲ့ပောက်ခွဲမှုကြောင့်မလို့အမျိုးသားလူမျိုးရေးဌာနကရေးကြည့်တဲ့အဆောင်အုပ်တစ်ခုပျက်စီးပြီးတော့ကြီးကြီးမားမားထိခိုက်ဒဏ်ရာရမှုတွေရှိခဲ့တယ်လို့သူကပြောသွားပါတယ်။ဂတ်စနီမြို့ဟာဂတ်စနီပြည်နယ်ရဲ့မြို့တော်ဖြစ်ပြီးတော့မြောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေကိုချိတ်ဆက်ပြီးထားတဲ့အဓိကလမ်းမကြီးရှိတဲ့မြို့လည်းဖြစ်ပါတယ်။ဂတ်စနီဒေသဟာဂတ်စီဒေသမှာရှိတဲ့ခရိုင်အတော်များများကိုလည်းတာလီဘန်တွေကထိန်းချုပ်ထားပါတယ်။ဒီပတိုင်ငယ်ရက်တွေတုန်းကတော့အသေးခံဘုံးခွဲတိုက်ခိုက်ရေးသမားတွေအပါအဝင်တာလီဘန်တိုက်ခိုက်ရေးအုပ်စုတစုဟာအာဖဂန်မြို့တော်ကဘူးမှာရှိတဲ့အာဖဂန်ကာကွယ်ဝန်ကြီးဌာနကအင်ဂျင်နီယာနဲ့ပို့ဆောင်ရေးဌာနကိုဝန်ရောက်တိုက်ခိုက်တာလုပ်ပါတယ်။အဲဒီမှာလည်းကားဘုံးခွဲတိုက်ခိုက်မှုတွေပါဝင်ပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်အများစုအပါအဝင်လူပေါင်း30လောက်ထိခိုက်သေဆုံးခဲ့ပါတယ်ခင်ဗျာ
။ဂရိနိုင်ငံမှာပါလီမန်လွတ်တော်ရွေးကောက်ပွဲကိုဒီကနေ့မှကျင်းပနေပြီးတော့ဒါဟာဂရိနိုင်ငံကိုနိုင်ငံတကာကနေငွေချေးကြားကန်ပေးခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။မကြသေးခင်ကကောက်ယူခဲ့တဲ့လူထုစစ်တမ်းတွေအရတော့လက်ဝဲဝါရီဖြစ်တဲ့ဝန်ကြီးချုပ်အလက်စစ်စစ်ပရက်စ်ဟာ တိုက်ခန့် conservative party ခေါင်းဆောင် Kariakis Mitsotakis ကိုရှုံးနိုင်ခြင်းရှိတယ်ဆိုပြီးတော့ပြနေပါတယ်ဂရင်းနိုင်ငံဟာကြီးမားတဲ့ဗဏ္ဍာငွေကြေးပြဿနာကြီးနဲ့ရင်ဆိုင်ရာကနေအခုမှပြန်ပြီးတော့နလန်ထူကာစလည်းဖြစ်ပါတယ်။အဲ့ဒီဗဏ္ဍာရေးပြဿနာအခက်အခဲကြောင့်ဂရင်းနိုင်ငံဟာဗဏ္ဍာရေးအရကြားခံပေးမှုကိုတောက်လျှောက်လက်ခံခဲ့ရပြီးတော့အဲ့လိုလုပ်ရတဲ့အတွက်အသုံးစရိတ်တွေအကြီးအကျယ်လျှော့ချခဲ့ရသလိုတခြားပြည်ပြင်ပြောင်းလဲမှုတွေကိုလည်းလုပ်ခဲ့ရတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာတိုင်းပြည်ရဲ့စီးပွားရေးကအဓိကကျတဲ့ကိစ္စဖြစ်ပြီးတော့အစိုးရအနေနဲ့ဂရီးပြည်သူတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်တွေဖန်တီးပေးနိုင်မလားဆိုတာကိုမဲဆန္ဒရှင်တွေကသိကြနေကြတယ်လို့ MARC လူမှုစစ်တမ်းကောက်ယူမှုအဖွဲ့က Thomas Jerakis ကရိုက်တာကိုပြောပါရယ်ခင်ဗျာ
ဘောကန်နောက်ဘက်ချမ်းနိုင်ငံတွေဒီ EU အဖွဲ့ဝင်ဖြစ်ရေးအတွက်သူတို့အနေနဲ့ခိုင်မာထောက်ခံတဲ့အကြောင်း Germany ဝန်ကြီးချုပ်ကပြသပြီးတော့ဒီနိုင်ငံတွေ EU အဖွဲ့ဝင်သစ်ဖြစ်လာရေးဟာ EU ရဲ့မဟာဗျူဟာမြောက်ကျိုးစီးပွားဖြစ်တယ်လို့လည်းပြောလိုက်ပါရယ်ပိုလန်နိုင်ငံပေါ့စတင်မြို့မှာတောက်ကြနေတုန်းကကျင်းပတဲ့ဘောကန်နောက်ဘက်ချမ်းဒေသနိုင်ငံများထိပ်သီးဆွေးနွေးပွဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။ EU ဖွဲ့ကြီးရဲ့ယနေ့ကိုပို့ပြီးတော့ထိရောက်အောင်ပြင်ပြောင်းလဲမှုလုပ်ဖို့ဆိုပြီးတော့ပြည်သက်သမ္မတ Emmanuel Macron ရဲ့ပြောဆိုချက်ကိုပတ်သက်ပြီးတော့လည်း EU ရဲ့ယနေ့တိုးတက်အောင်လုပ်ရမယ်ဆိုတဲ့အပေါ်မှာပြည်သက်သမ္မတနဲ့သတ္တဘောရဲရှိတဲ့အကြောင်း Germany ဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့လို့ဒီအချက်ကြောင့်တော့အဖွဲ့ဝင်သစ်တိုးချက်ရေးဆွေးနွေးပွဲတွေကိုဖြစ်ပေရမယ်လို့သူအနေနဲ့မရှုပြညောင်းလဲပြောပါတယ်။ဘောကန်ဒေသနိုင်ငံတွေဖြစ်တဲ့ Albania, Serbia, Montenegro, Bosnia, Herzegovina, Kosovo နဲ့ North Macedonia နိုင်ငံတွေကိုဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်ဟာတိုးတက်အောင်မုံမှန်ဖို့အတွက်လုံလောက်တဲ့အချိန်ကာလရှိတယ်လို့လည်း Germany ဝန်ကြီးချုပ်ကထပ်လောင်းပြောပါရယ်။အထူးဖြစ်တော့ Greece နဲ့အမီနာမှာပတ်သက်ပြီးတော့ငင်းပွားနေတဲ့ North Macedonia နိုင်ငံအနေနဲ့အင်းကြီးချင်းတွေနဲ့သဘောထားကွဲပြားမှုတွေကိုကျော်လွှားနိုင်အောင်လို့ရည်စွမ်းတက်တည်ရှိရှိနဲ့ကြိုးစားခဲ့မှုအပေါ်မှာလည်း Germany ဝန်ကြီးချုပ်ကချီးကျူးကြောင်းစဉ်းစားရှင်းလင်းပွဲမှာပြောဆိုသွားပါရယ်ခင်ဗျာ။
ဒီရေမရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်မှာဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှလည်းထပ်မံပြီးတော့လမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူအတော်များများကအနောက်ရောက်အင်ဂျီတွေဝတ်ဆင်ပြီးတချို့တွေလည်းဗြိတိန်အလံကိုကင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကဟောင်ကောင်ရဲ့လူစီကားတဲ့ဈေးဝယ်စင်တာတွေရှိတဲ့နေရာကနေတရုတ်နိုင်ငံပြည်မာကြီးနဲ့ဟောင်ကောင်ကိုချိတ်ဆက်ပေးထားတဲ့ကောင်လုံးဘူရာရုံကိုချီးတက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြရလမ်းတစ်လျှောက်မှာလည်းဟောင်ကောင်ကိုတရုတ်ပြည်မာကြီးလက်အောက်ကနေလွတ်မြောက်ရေးချီးကျော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်။ညပေါ်စရာဥရေဂျန်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံပြည်မာကြီးကနေဟောင်ကောင်ကိုလာရောက်လည်ပတ်ကြတဲ့သူတွေကိုအတီးပေးကျင်တာကြောင့်သူတို့ကိုတိုက်ရိုက်စကားပြောကျင်တယ်လို့လည်းဆန္ဒပြတဲ့သူတွေကပြောပါတယ်။ဟောင်ကောင်မှာတလကြာဖြစ်နေတဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကသတင်းမီဒီယာတွေမှာဖော်ပြခြင်းမရှိပါဘူး။တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းပေးရေးဥရေဂျန်ကိုအတီးပြုပေးဖို့ဟောင်ကောင်လွှတ်တော်မှတင်သွင်းခဲ့တာကိုမကျေနပ်တဲ့အတွက်ဟောင်ကောင်ပြည်သူတွေကဆန္ဒပြခဲ့ကြတာပါ။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီဥပဒေကြမ်းကိုယာယီရဆိုင်းလိုက်ပြီးဟောင်ကောင်ပြည်သူတွေကိုတောင်းပန်ခဲ့ပေမဲ့လုံးဝရုပ်သိမ်းခြင်းတော့မရှိသေးပါဘူး။ဆန္ဒပြတဲ့သူတွေကတော့ဒီဥပဒေကြမ်းကိုတရားဝင်ရုပ်သိမ်းပေးပြီးတော့ကယ်ရီလမ်ကိုလည်းယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့ပတ်ကဆန္ဒပြတဲ့သူတွေကဟောင်ကောင်ဥပဒေပြုအဆောက်အုံကိုဝင်ရောက်စီးနှင်းဖျက်ဆီးခဲ့ပြီးတဲ့နောက်ဒီကနေ့ဟာပထမဆုံးပြန်ပြီးတော့အကြီးအကျယ်ဆန္ဒပြခဲ့ကြတာပါ။ပြီးခဲ့တဲ့ပတ်ကဆန္ဒပြတဲ့သူတွေရဲ့လုံးရဟာတနိုင်ငံစနစ်တစ်ခုနဲ့တွားနေတာကိုတိုက်ခိုက်လိုက်တာဖြစ်သလိုဟောင်ကောင်ရဲ့တရားဥပဒေစိုးမိုးရေးကိုချိုးဖောက်တာဖြစ်တယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်ခင်ဗျာ
ရုရှားဘာသာထုတ် current time သတင်းဌာနရဲ့သတင်းတောက်တူကိုတိုင်းပြည်ကနေပြီးတော့ထွက်ခွာဖို့ consistent တရားရုံးကနေမိတ်ချခဲ့ပြီးတော့ consistent နိုင်ငံဝင်ခွင့်ကိုလည်း9နှစ်ပိတ်ပင်လိုက်ပါတယ်လူဝင်မှုကြီးကြပ်ရေးစီးမင်းတွေကိုချိုးဖောက်တာလို့ထောက်ပြပြီးတော့အခုလိုမျိုးအရေးယူလိုက်တာဖြစ်ပါတယ် consistent နိုင်ငံသား Zesgul Jember Devi ကိုဆေးရက်တွင်တိုင်းပြည်ကနေထွက်ခွာဖို့မြို့တော်တရားရုံးကနေပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ Jember Devil ဟာကဇက်စတန်နိုင်ငံတွင်ရက်30ကျော်နေထိုင်တာကိုလူဝင်မှုကြီးကြပ်ရေးအာဏာပိုင်ကိုအကြောင်းကြားဖို့ပြက်ကွက်ခဲ့တယ်လို့ကဇက်စတန်တရားရုံးကနေပြီးတော့ဆွဲချက်တင်ပါတယ်။ Quarantine ဟာ IFERL ရဲ့ရုရှားစကားပြောသတင်းဌာနတစ်ခုဖြစ်ပြီးတော့ RFERL ဆိုလို့ရှိရင် VOA သတင်းဌာနနဲ့ချိတ်ဆက်ဆောင်နေတဲ့သတင်းအဖွဲ့အစည်းလည်းဖြစ်ပါတယ်။ဒီဖြစ်ဖြစ်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ Current Times ကပြောပါတယ်။ကဇက်စတန်မှာလုပ်ခဲ့တဲ့ဂျွန်လ9ရက်နေ့တမရွေးကောက်ပွဲသတင်းယူဖို့အတွက်ဂျမ်ပါဒီဗယ်ဟာမေလ3ရက်နေ့ကလေးကကဇက်စတန်ကိုရောက်ရှိနေတာဖြစ်ပါတယ်။အဲဒီယူကောက်ပွဲမှာတော့ကဇက်စတန်မှာနှစ်ရှည်အုပ်ချုပ်လာခဲ့တဲ့နာဇာဗစ်က ကိုထောက်ခံတဲ့ကုစရေလောင်းအနိုင်ရခဲ့ပြီးတော့အဲဒီရွေးကောက်ပွဲအတွက်မှာမဲမတမမှုတွေနဲ့ဖမ်းဆီးတွေရှိခဲ့တာကြောင့်နိုင်ငံတကာစောင့်ကြည့်သူတွေဟာဒီရွေးကောက်ပွဲဟာဒီမိုစီဆန်လုံးဆန်ထားနိုင်မည်ဘူးဆိုပြီးတော့ဝေဖန်ထားကြပါတယ်ခင်ဗျာ
။လိမ်မိုင်းဆိုင်ရာကျူးလွန်မှုတွေရှိတယ်လို့မှတ်တမ်းရှိထားတဲ့အမေရိကန်နိုင်ငံကဘီလီယံနာတထေးကြီး Jeffrey Epstein ကို2000ပြည့်လွန်နှစ်တွေအတွင်းလိမ်ကုန်ကူးမှုတွေရှိခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့အမေရိကန်တရားရေးအာဏာပိုင်တွေကစနေနေ့ကညွှန်မျိုးမှာဖမ်းဆီးလိုက်ပါတယ်။ဗရာငွေကြေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Hedge Fund အဖွဲ့ရဲ့ Manager Epstein ကို2002ခုနှစ်ကနေ2005ခုနှစ်ကြားကျူးလွန်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ညွှန်မျိုးက Federal အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အမည်ဖော်လိုတဲ့တာဝန်ရှိသူနှစ်ယောက်ကိုကူးကားပြီးတော့ AP သတင်းကဖော်ပြပါတယ်။သူ့ပုံမနက်ဖြန်တနင်္လာနေ့မှာညွှန်မျိုးက Federal တရားရုံးမှာရုံးထုတ်ဖို့ရှိနေပါတယ်။ချိန်တုန်းကတော့သူဟာလက်ရှိ American သမ္မတ Donald Donald Trump, American သမ္မတဟောင်း Bill Clinton, Britain ရဲ့တော်ဝင်မင်းသား Andrew တို့ရဲ့ခင်မင်းနဲ့မိတ်ဆွေတငယ်ချင်းတူလဲဖြစ်ပါတယ်ခင်ဗျာ
American ပြည်စု California ပြည်နယ်တောင်ပိုင်းမှာလှုပ်ခတ်သွားခဲ့တဲ့ငလင်းကြီးနှစ်ခုကိုကြည့်လို့ရှင်တနင်္ဂနွေတိုင်းတာနဲ့သဘောကပ်ပြီးအနည်းကြောက်လို့ရှင်ပြင်ဆင်ဖို့လိုအပ်နေတယ်ဆိုတာအချက်ပြလိုက်တာပဲဖြစ်တယ်လို့ California ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ပြီးခဲ့တဲ့ငလင်းတွေမှာတော့ကြီးကြီးမားမားဆုံးရှုံးမှုတွေမဖြစ်ခဲ့ဘူးလို့လည်းဆိုပါတယ်တောင်ရှိသူတွေအနေနဲ့ငလင်းအရေးပေါ်စနစ်တွေနဲ့အဆောင်ဘေးကင်းလူမျိုးရေးစနစ်တွေကိုအစိုးရတွေအနေနဲ့ပို့ပြီးတော့တင်းကြပ်ကြပ်အရေးယူဆောင်ဖို့လိုပြီးတော့ငလင်းဖြစ်တဲ့အချိန်မှာလူတွေကိုယ့်ကိုယ်ကဘလို့အကာအကွယ်ယူရမလဲအသိပေးကိစ္စတွေကိုလည်းဆောင်ရွက်ရမယ်လို့အုပ်ချုပ်ရေးမှူးဂါဗင်ကပြောပါတယ်အခြားပြည်နယ်တွေနဲ့တနင်္ဂနွေလုံးမှာပါအရေးပေါ်ကာကွယ်ရေးကိစ္စတွေဘလို့လှုပ်ထားရမလဲဆိုတာတက်လှမ်းလိုက်သလိုပါပဲလို့အုပ်ချုပ်ရေးမှူးဂါဗင်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်တောက်ကြနေတဲ့ငါဖြစ်သွားတဲ့ငလင်းဟာဆိုလို့ရှိရင်ကယ်လီဖိုးနီးယားတောင်ပိုင်းမှာနှစ်20အတွင်းအကြီးမားဆုံးလှုပ်ခတ်တဲ့ငလင်းတစ်ခုဖြစ်ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းငလင်းနောက်ဆက်တွဲတွေထပ်မံလှုပ်ခတ်လာမှာကိုလည်းတောင်ရှိသူတွေကစိုးရိမ်နေပါတယ်။တောက်ကြနေညာကလှုပ်သွားတဲ့ခုနှစ်တသမာ1ပြားငလင်းကြောင့်မလို့သေဆုံးမှုတွေနဲ့ကြီးမားမားထိခိုက်ဒဏ်ရာမှုတွေတော့မရှိခဲ့ပါဘူးခင်ဗျာ
။ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့ကူဘာအမေရိကဖလားဘောလုံးပွဲမှာတော့အာဂျင်တီးနားအသင်းကချီလီကိုနိုင်ပြီးတော့တတိယရသွားပါတယ်။အာဂျင်တီးနားနဲ့ချီလီတို့မနေ့ကကစားကြတာမှာအာဂျင်တီးနားကနှကိုးတကိုးနဲ့နိုင်သွားခဲ့တာပါ။အာဂျင်တီးနားအတွက်ဂိုးတွေကိုတော့အဂွေရိုးနဲ့ဒီဘာလာတို့က12မိနစ်နဲ့22မိနစ်တည်းမှာသွင်းယူပေးခဲ့တာဖြစ်ပါတယ်ဒီပွဲမှာအာဂျင်တီးနားအသင်းကောင်းဆောင်မက်ဆီနဲ့ချီလီနောက်တန်းလူမီဒယ်တို့စကားများရန်ဖြစ်ခဲ့တာကြောင့်ဒိုင်ကနှစ်ယောက်စလုံးကိုအနီးကပ်ပြပြီးတော့ထုတ်ခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်1962ခုနှစ်ကရန်ကုန်တက္ကသိုလ်ဝင်းအတွင်းမှာကျောင်းသားတက်မကအဆောက်အဦးကိုဘုံခွဲအကြမ်းဖက်ဖြိုခွင်းခံခဲ့ရတာဒီကနေ့ဇူလိုင်လ9ရက်နေ့မှာ58နှစ်ပြည့်မြောက်ချိန်ပြည်သူကရွေးချယ်ထားတဲ့အရသာအစိုးရလက်ထက်တတိုင်းပြည်လုံးအတိုင်းအတာနဲ့နိုင်ငံတွင်းစစ်ရေးငြိမ်းချမ်းရေးလူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေဟာအစအစအရရာပို့ပြီးတော့ဆိုးဝါးလာနေတယ်လို့တက်မကကျောင်းသားတွေကထောက်ပြပြောဆိုကြပါတယ်ပြည်ထနာရီရဲ့အရင်ခံစစ်အင်အာဏာရှင်စနစ်ကိုအပီးတိုင်တိုက်ဖျက်နိုင်ဖို့နဲ့တမိုင်းတရခံမဖြစ်ဖို့နိုင်ငံတော်ဝန်ရှိသူတွေအနေချီသူတွေနဲ့ပြည်သူနဲ့ပူးပေါင်းလက်တွဲဖြည့်ရှင်းမှလို့တိုက်တွန်းကြပါတယ်မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင
်လွန်ခဲ့တဲ့58နှစ်1962ခုနှစ်တုန်းကဆေးရနာသိန်းခေါင်းဆောင်ဘုန်နေဝင်းလက်ထက်ဆန္ဒပြကျောင်းသားတွေကိုစစ်တပ်အင်အားသုံးအကြမ်းဖက်ပစ်ခတ်ပြီးကျောင်းသားတမကအဆောက်အဦးကိုဘုံခွဲဖျက်ဆီးခဲ့တဲ့နှစ်ပတ်လည်နေ့ဒီကနေ့ဇူလိုင်လ9ရက်နေ့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘကတဦးဆောင်တဲ့ကျောင်းသားတမကအဖွဲ့အစည်းတွေနဲ့နိုင်ငံရေးလက်ကျလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့မျိုးဆက်သစ်ကျောင်းသားလူငယ်တွေဟာရန်ကုန်တက္ကသိုလ်တမကရဲ့အဆောက်အဦးမြေနေရာကိုလာရောက်ကာရဝါပြုခဲ့ကြပါတယ်
ကျောင်းသားလူခွင့်ရေးကာကွယ်ရေးအာဏာရှင်စနစ်ဆန့်ကျင်ရေးရင်းငယ်ရေးတို့တွင်တိုက်ပွဲဝင်ကြဆုံးသွားခဲ့ရသောကျောင်းသားပြည်သူပေါင်းစုံဟာလေပြု1962ခုနှစ်ဇူလိုင်9ရက်နေ့တွင်ကြဆုံးသွားခဲ့ရသောကျောင်းသားအပေါင်းတို့အားဝန်ထမ်းကြီးအထိုင်မှနေဖြင့်လေစကဲရေး
7ဇူလိုင်မှာအသက်ပေးဆက်ခဲ့ကြရတဲ့ကျောင်းသားတွေအပါအဝင်ခေတ်ဆက်ဆက်အာဏာရှင်တွေလက်ထက်ကျူးလွန်ခံခဲ့ရတဲ့ကျောင်းသားအခွင့်အရေးတွေလူခွေချိုးဖောက်မှုတွေကိုတာဝန်ရှိတဲ့သူတွေဘက်ကတာဝန်ယူဖြေရှင်းပေးပါလို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုကိုမျိုးထက်စွာကကျောင်းသားတမကရင်းမြစ်ရှိမှတောင်းဆိုခဲ့ပါတယ်
တမကရင်းမြစ်မှာကျွန်တော်ကျောင်းသားတွေကိုစစ်တပ်ကမတရားတပ်ဖြတ်ခဲ့တဲ့158နှစ်ရှိပါပြီဒီ58နှစ်မှာကျောင်းသားတွေရဲ့မတရားမှုတွေကိုဇင်းတဲ့ကာလဖြည့်ရှင်းပေးမှုမရှိလို့တပြက်တလားဖြည့်ရှင်းပေးပါတပြက်တလားတောင်းယူပါခုချိန်တောင်းယူမှုတောင်းခံမှုမရှိဘူးတပိုင်းကိုဖြတ်စီတဲ့တပိုင်းပြက်တဲ့လူရဆုံးတပိုင်းပြက်ပါလိမ့်မယ်မရှိဘဝတည်းလက်တွေ့အခြေအနေဟာဘဝတပြီလုံးအဲ့ရတဲ့ချုံရတယ်ခိုက်ပါလေဖြင်းစီကြည
လက်ရှိ NND ရဲ့သားဆိုရလက်ထက်ပြည်တွင်းစစ်တွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အပါအဝင်အလုံသမားလေသမားနဲ့ပြည်သူအများရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့ပဂတိခက်ခဲလွန်းလာတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားတဲ့အနေအထားဖြစ်နေပြီလို့လည်းတမကရင်ပြင်းရဲ့ရှေဟောပြောခြင်းဗမာနိုင်ငံလုံးဆိုင်ရာကြောင်းသားတမကများအဖွဲ့ချုပ်ကကိုဝေရန်ဖြိုးမိုးကလည်းထောက်ပြပြောဆိုခဲ့ပါတယ်
။အဓိကပြဿနာကအငြင်းကြမ်းနိုင်တဲ့တစ်ဖက်သက်ဒေါသနဲ့အကျိုးစီးပွားစစ်ကိုစီနေတဲ့ပြည်တွင်းစစ်ကြီးတရင်ရင်တောင်းတော်နေတဲ့ခါမှာအေးချမ်းစွာပညာသင်ကြားရေးဟာချင်းချောက်ထိခိုက်ခံနေရတယ်။လက်ရှိအစိုးရအနေနဲ့ကတော့ရခိုင်ပြည်နယ်မှာတရေမောင်ချပြီးတော့အရသာကျောင်းသားလယ်သမားမျိုးတွေကိုစစ်တပ်ကနေပြီးတော့မတရားဖမ်းဆီးနှိပ်စက်ညင်ပတ်တပ်ဖြတ်နေတဲ့ခြေတွေကြုံနေရတယ်။တက္ကသိုလ်တွေစာတင်ကျောင်းတွေကိုစစ်အခြေစိုက်စခန်းတွေလောက်သားတော်ကိုကျွန်တော်တို့ကျောင်းသားတွေနေနဲ့ရှင်သေးဝင်ရသွင်းကြုံနေရတယ်။ဒါရီယာပေါက်ပြန်မှားရင်းနဲ့လုံရက်အခြေအနေတွေကြောင့်ပဲဖြစ်တယ်လို့ကျွန်တော်တို့ဘာသာပြန်အဖွဲ့ချုပ်ကဒီလိုရှုမြင်သုံးသပ်ပါတယ်။အဲ့တော့ကျောင်းသားတွေလယ်သမားတွေအလုပ်သမားတွေကိုလမ်းပေါ်ပြန်တက်လာတဲ့အခြေအနေမျိုးဖြစ်အောင်ဒီလက်ရှိကျေးဇူးလက်ရှိအထွေထွေပြဿနာဘောင်းဆောင်ကနေပြီးတော့ခေါ်ယူနေတဲ့အခြေအနေမျိုးလေကျွန်တော်တို့မြင်တွေ့ရတဲ့အခြေအနေမျိုးဖြစ်နေတယ်
ကျောင်းသားသမဂ္ဂအစအဦးရင်မြှင့်ရှေ့သွားရောက်အလေးပြုတာကိုဦးဆောင်ခဲ့သူတဦးဖြစ်တဲ့ဘာကသာကျောင်းသားခေါင်းဆောင်ဟောင်းအိုးဝေပညာဌာနသင်တန်းကျောင်းရဲ့တာဝန်ခံကိုမင်းသွေးသစ်ကတော့အခုအရသာအစိုးရလက်ထက်မှာလည်းလူခွေချိုးဖောက်မှုတွေနဲ့ဒီမိုကရေစီစံနှုန်းတွေမပြည့်မီနိုင်သေးတဲ့အခက်အခဲတွေနဲ့ကြုံနေရတဲ့အချိန်မှာတော့သမိုင်းတရားခံမဖြစ်အောင်လက်ရှိတိုင်းပြည်ကြုံနေရတာတွေကိုပြည်သူတွေနဲ့လက်တွဲဖြေရှင်းမှလို့တိုက်တွန်းပါတယ်
ဒီရင်းမြစ်တွေဒီအာဏာရှင်စနစ်ဆိုးအောက်ကနေရည်စားခံလာတာဖြစ်တဲ့အချိန်ကြာလေးပူအဲ့ပြဿနာကရှင်းနေပြီလားလေပူပြီးတော့ပြဿနာပူကြီးတဲ့အတွက်အဲ့အတွက်ကိုလက်ရှိဆိုတာကြုံနေရတယ်လို့ကျွန်တော်ကမြင်တယ်ဒီကြားမှာတွေ့ဝင်နေတဲ့ပုံစံတွေနောက်ပြီးတော့ညီညာစီကိုထိခိုက်မှာဆိုးရတဲ့ပုံစံတွေကိုပဲကျွန်တော်တို့ကဒါဝဲကျောင်းသားတွေကပြောနေတာပါ။တမိုင်းမှာတော့ဟိုအာနာရှင်အစိုးရအဆက်ဆက်ကဒီအာနာယူခဲ့တဲ့အတွက်ကျွန်တော်မှားခဲ့ပြီးတော့ပေါ့။အဲ့တမိုင်းသင်ခန်းစာတွေကိုယူပြီးတော့လူလူကပါဝင်လူလာတယ်ဒီနိုင်ငံဘယ်လိုပုံစံသွားခြင်းလဲဒီနိုင်ငံအခြေအနေကာချာကဘယ်လိုရှိတယ်ဆိုတာကိုအခြေအနေမှန်သိပြီးတော့လူနဲ့သူလက်တွဲပြီးတော့ချီတက်မှလာလဲစီပင်မယ်လို့ဒီအကြံပြုရှင်ပါတယ်ကျွန်တော်နိုင်ငံမှာနောက်ထပ်ထပ်ပြီးတော့ဒီလိုအဖြစ်ဆိုးတွေဒီလိုမျိုးသမိုင်းအမဲဆက်တွေထပ်ပြီးတော့မဖြစ်စေချင်တော့ပါဘူးလို့ပြောချင်ပါတယ
်ဒီကနေ့ဇူလိုင်လ9ရက်နေ့မနက်ပိုင်းကနေစလို့ရန်ကုန်တက္ကသိုလ်ဝင်းအတွင်း1962ခုနှစ် 7 ဇူလိုင်မှာကြာဆုံးခဲ့ရတဲ့ကျောင်းသားတွေကိုအောက်မေ့ခုံပြုတဲ့အနေနဲ့ရန်ကုန်တက္ကသိုလ်စိုက်ပျိုးရေးမှတ်တမ်းကနေအစာဦးရင်မြေကိုလည်းအလေးခါတော့ပြုခဲ့ကြပါတယ်ရှင်
မဆုမမရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုရေဒီယိုကသာမက VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com ကနေလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရွှေပြောင်းလူ့သမားရေးလုံနေတဲ့ Aid Alliance Committee AAC အဖွဲ့ရဲ့ခေါင်းဆောင်ကိုရဲမင်းဟာ6လနီးပါးကြာအမှုသုံးမှုရင်ဆိုင်ခဲ့ရပြီးထိုင်းအချင်းနောင်နေတဲ့အချင်းကြနေရာကနေပြန်လည်လွတ်မြောက်လာပါတယ်။ထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုဇူလိုင်လ6ရက်နေ့မှာသူ့ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံအတွင်းမှာရွှေပြောင်းလူ့သမားသိန်းကနန်းလောက်ထောက်ခံမှုရရှိထားတဲ့မြန်မာရွှေပြောင်းလူ့သမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကိုတီထောင်သူတဦးလည်းဖြစ်ခေါင်းဆောင်တဦးလည်းဖြစ်တဲ့ကိုရဲမင်းဟာထိုင်းနိုင်ငံထဲမှာအမှုသုံးမှုနဲ့တရားစွဲဆိုခံရတာပါဆွဲဆိုထားတဲ့အမှုတွေထဲကနှစ်မှုကတော့နောက်ဆုံးမှာနှစ်ဖက်ချေအေးပေးလိုက်ပြီးအမှုအလုံးပြီးဆုံးသွားပေမဲ့သူဟာထိုင်းအချင်းထောင်ထဲမှာပဲ3လကျော်ကြာကြန့်ကြာနေခဲ့တာပါဇူလိုင်လ6ရက်နေ့မှာတော့သူ့ကိုထိုင်းအနာပိုင်တွေကမြန်မာပြည်ဘက်ကအာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးပြန်လည်လွတ်မြောက်လာတဲ့ကိုရဲမင်းကပြောပြပါဗျ
။ထောင်ထဲမှာတော့အလုံးမ6လနီးပါးပေါ့နော်အတိအကျပြောရမယ်ဆိုရင်တော့7လနဲ့18ရက်ကြာခဲ့တယ်။ထောင်ထဲကတော့ဖြစ်ပူရီထောင်၊စူပါကန်ထောင်၊ထိုင်းလာဝကထောင်လို့ခေါ်တယ် IDC ပေါ့။ထိုင်းလာဝကထောင်ပေါ့အထင်းသိမ်းရေးစခန်းပေါ့ IDC လို့လည်းခေါ်တယ်။အဲ့ဒီထောင်၃ထောင်မှာဒီလက်ပတ်နေကြရတာပေါ့။ခုနောက်ဆုံး IDC ကနေမှတစ်ဆင့်ပြန်လွတ်လာတယ်။ရန်ဖြစ်တဲ့အမှုကကြာနှစ်ဖက်ချီတယ်တောင်းတဲ့အမှုကိုရှော့ပြီးတယ်ချီပေးလိုက်တယ်အုတ်ထုတ်ရောင်းနေဆိုတဲ့အမှုကြတော့အုတ်ထုတ်ရောင်းနေဆိုတဲ့အမှုကကြတော့သူကတရားမစွဲဘဲနဲ့အမှုကိုပြန်ရုပ်သိမ်းပေးတယ်ချီပေးတာပဲပေါ့နော်အဲသူတို့ဘက်ကချီပေးတယ်အဲ့ဒီအမှုကနောက်ဆုံးမှုပထမအမှုကစမှုပါကန်ထောင်မှနေရတယ်စမှုပါကန်အမှုအဲ့ဒါကကြတော့ဒီထိုင်းလူမျိုးပေါ့နော်ပွဲစားတယောက်ကိုဒီမြန်မာပြည်မှာဖမ်းမိတယ်ပတ်ဖို့မပါဘဲနဲ့ပန်းအောင်သွားတဲ့တော့ဖမ်းပြီးတော့ကြတော့ ไอ้เรื่องนี้ยาวเรียดเรื่องนั้นเรื่องเต็มเนาะจันโอ้ไอ้เรื่องนี้อยู่เต็มเลยด้วยจันโอ้ไอ้ที่ไทยมีอยู่เพื่อจะเปลี่ยนไปเนาะทุกคนพี่บอกเต็มเนี่ยมูลนิธิอาศัยเลยไอ้ที่มูลเนี่ยจันโอ้สมบัติงานทำมาเล่นดีแค่ไหนมูอาลงตัวมูยินสังเกตนะพ่อมา
น้องสมาร์โรไทยนั่งเงี้ยมาแต่งยงอ่ะกูยิ่งสาวเยอะปีเกล้าจ้าเปลี่ยนลุ่มยาวลากันเลยลุ่มเลยตุกัสบาร์เลย
ดีกว่าเรามาแต่งยงดีแต่มาจีอุ้มยูมีแต่งยังซีซั่นหนึ่งยามูเลยลูกมาแต่งยังชินน่ะอู้วานีปีเนาะอาลงสิ่งเดียวจันโอ้สาวเยอะปีโอเค
ตัว AAC เพื่อให้มาลูกไก่ในปีไทยแอนจีอุตคุมาเลยลูกตมาเยกิสาลีกูลูกสาวนี่ดูดูพี่ป่าเลยแล้วเท่าเสียคุณเนี่ยเอาดูว่าเราสกุยนี่ร้องอ่ะกูยังไม่หามาหาใช่รู้เห็นมุจิเจียแล้วว่าก็ยังมาตัวเองนั่งเงี้ยกูสาวด้วยบีซ่าแสดงตัวนี่ใช่ไหมไทยเอริกาเพื่อนเขายังยี่กูขนาดไล่เขาไปด้วยข้อสองตัวจริงกูเข้าใจแล้วว่าตัวไทยท้องเนี่ยมาเว้มูรีเนี่ยเดี๋ยวสวยสุดเข้าใจบีที่ได้เข้าใจแล้วกูรักนี่บ้าจากไปเลยตัวมูรีฮะอาม่ากันยานายเนี่ยมูรีพี่เป็นแม่แม่มาแต่ยังเย่กูนี่เลยยาตินเราไม่ยากเลยจ้าเจ้าจะมูรีพี่เขาเลยสูบีเอซีเพื่อการสูบอะไรที่ด้วยแม่มาแต่ยังอ่ะกูนี่เป็นผู้ต้องสูบมูรีเลยลูกเขาเลยเอซีมาหาไม่เพื่อฮะชีพยาลุตมาเย่กิสารีด้วยสาวเย่ปีกยามฮะลุตมาอเมียปีด้วยเนน่าจีวีพังวีตันคนเสียเรายาสีเอาสาวเย่ปีกไปเอซีมาไม่เพื่อฮะแม่มาลุตมาเย่กูสาวเย่เขาฮะเซซูเนตคู่จ่อจ้าเกดีเชปาร์เลยยากันแล้วชีเร่ลูกองกูเขียนยาเร่ดูรีกูเล่เกเซกุนีเกราบะต้องกันแล้วชีเร่ชีพยาลุตมาเรียเจตนาไม่จงกูเล่กุนีพิเศษปีกไปเลยท่านเห็นงานเทมารอแม่มาชีพยาลุตมาติงกันแล้วเขาแค่มุยาชิทาเลยเพื่อซีเล็บสิบาทเลยเช่น
วีโอเอ็มยามาวันเย่ทอลินเชดวีโก้สมาร์ทโฟนรีบอกันในน่าเซนไฮโม่วีโอเอ็มเบอร์มิสแอปโก้ดาวน์โหลดยาอยู่ไหนมาเลยแอนดรอยด์สเน็ตต้องโฟนรีโอไอโอเอสสเน็ตต้องโฟนรีอัตราบาวีโอเอ็มเบอร์มิสแอปชีบาร์เลยแอนดรอยด์อัตราส่วนใหญ่กูเกิลเพลย์แอปสโตร์มาวีโอเอ็มเบอร์มิสโหลดชาร์ปีดาวน์โหลดไหนเดลูไอโฟนรีอัตราเลยApple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ယီမင်နိုင်ငံအတွင်းကလက်နက်ကိုင်ပဋိပက္ခတွေဟာယီမင်နိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကြက်အဲတွင်းနဲ့ထဲကိုတွန်းပို့နေပါတယ်။ပဋိပက္ခတွေချုပ်ငိမ့်သွားဖို့လှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလည်းရပ်တန့်နေတာပါ။လူသားချင်းစာနာမှုဆိုင်ရာအကြက်အဲဖြစ်နေတာကိုထောက်ထားပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်အမြန်ဆုံးပြန်ဆဖို့နိုင်ငံတကာကြက်ချီနီအဖွဲ့ ICRC ကတောင်းဆိုလိုက်တာကိုဂျနီဗာမြို့အခြေစိုက် VOA သတင်းတောက် Lee Sashling ကသတင်းပေးပို့ထားပါတယ်။ပြည်စုံကိုကိုရဲမင်းထွန်းကပြောပြပေးပါရှင်
။နိုင်ငံတကာကြက်ချီနီအဖွဲ့ICRC ရဲ့အရှေ့အလယ်ပိုင်းဒေသဆိုင်ရာဒါရိုက်တာ Fabrizio Gaboni မကြသေးခင်ကယီမင်နိုင်ငံကပြန်လည်ရောက်ရှိလာတဲ့အခါယီမင်နိုင်ငံရဲ့အခြေအနေကိုတန်တမန်ဆန်ဆန်ပြောမနေတော့ဘဲယီမင်နိုင်ငံပြိုလဲသွားပြီဖြစ်ကြောင်းနိုင်ငံရဲ့အရာဖြေရှာတဲ့နီလန်တစ်ခုတည်းကသာဒုက္ခရောက်နေတဲ့တမောင်းများစွာသောလူတွေရဲ့မျှော်လင့်ချက်နဲ့အနာဂတ်ကိုပြန်လည်ဆောင်ကျဉ်းပေးနိုင်မှာဖြစ်ကြောင်းပွန့်ပွန့်လင်းလင်းပြောကြားခဲ့ပါတယ်တကယ်တော့2018ခုနှစ်ဒီဇင်ဘာလတုန်းကလည်းယီမင်အစိုးရနဲ့ဟူတီသဘုံအဖွဲ့တွေကကိုယ်စားလှယ်တွေဆွေဒင်နိုင်ငံစတော့ခေါင်းမြို့မှာငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပခဲ့ပါတယ်။တစ်ဖက်တိုက်ခတ်သူတွေအကြားနှစ်နှစ်အတွင်းပထမဆုံးဆေးဆက်ဆွေးနွေးခဲ့ကြတာဖြစ်ပြီးသဘောတူညီချက်တရလည်းရရှိခဲ့ပါတယ်။ဒီသဘောတူညီချက်မှာလူသားချင်းစာနာမှုအကူအညီပေးရေးအလားအလာကောင်းတွေပါဝင်ခဲ့ပေမဲ့အခုတော့အကောင့်ထဲမပေါ်နိုင်တော့ဘူးလို့ Fabrizio Gaboni ကပြောပါတယ်။အလားအလာကောင်းတွေတဲကတခုကတော့ရံပက်အဖွဲ့တွေအကြားသဘောတူညီခဲ့တဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်ပဲဖြစ်ပါတယ်။ ICRC အရာရှိကာဗိုနီက ICRC အနေနဲ့အကျဉ်းသားလဲလှယ်ရေးတိကျပေးဖို့အစဉ်သင့်ဖြစ်နေခဲ့ပေမဲ့အစီအစဉ်စကန်ဤမှအချိန်ကပ်ဖြတ်သိမ်းခဲ့ရကြောင်းလည်းအခုလိုပြောပြပါတယ်
။ Within the limits of our humanitarian work we really ready to go the extra mile and that's what we did for the release of the detainees I mean everything was ready you know we had the plane
လူသားချင်းစာနာမှုလုပ်ငန်းတွေလုပ်ရမှာအကန့်အသတ်တွေရှိနေတဲ့ဂျားကပဲခီးတော်တော်ရောက်အောင်လုပ်ဖို့ကျွန်တော်တို့အစဉ်သင့်ရှိနေခဲ့ပါတယ်ဒါကျွန်တော်တို့လုပ်နေကြအကျဉ်းသားလွှတ်ပေးတာမျိုးတွေပေါ့လင်းမြန်နေရောက်နေပြီလူလဲမဲ့နေရာကိုလည်းကျွန်တော်တို့ရောက်နေပါပြီအားလုံးအစဉ်သင့်ပါပဲစားဖို့ခလုတ်တစ်ချက်နှိမ့်လိုက်ရုံပဲလိုတာပါ
နှစ်ဖက်အဖွဲ့တွေကမီးစိမ်းမပြလို့ဒီအစီအစဉ်မဖြစ်မြောက်ခဲ့ပေမဲ့ ICRC ကအခုအချိန်ထိထိမ့်သိမ်းခံတွေရဲ့အခြေအနေကိုသွားစစ်ပေးနေတုန်းဖြစ်ပြီးသူတို့ရဲ့အခြေအနေအင်မတန်ဆိုးရွားခက်ခဲနေတယ်လို့အချိန်ခံတဲ့ဆူဆူရွားရွားပူပြင်းနေတယ်လို့လည်းကာဘိုနီကပြောပါတယ
် In places of detention who were built decades ago if not century ago we have for instance very often problem of scabies
လွန်ခဲ့တဲ့ဆယ်စုနှစ်တွေကလားရာစုနှစ်တွေကလားမသိပါဘူးစောက်ထားခဲ့တဲ့ဒီလိုအကျဉ်းထောင်တွေမှာရံဖန်ရံကာဝဲဆွဲတဲ့ရောဂါကိုတွေ့ရတတ်ပါတယ်ဒီလိုအခြေအနေမျိုးမှာဝဲဆွဲနေတဲ့အခြေအနေကိုခင်ဗျားတို့တွေးတာကြည့်ကြပြီတော့ဗျာညင်မှန်နှိမ့်ဆက်ခံရတယ်လို့တကယ်ငရဲမှငရဲပါပဲဗျာ
ပရိပခတ်တွေတဲ့ပါဝင်နေတဲ့အဖွဲ့တွေအားလုံးဒီအဖြစ်ဆိုးကြီးတွေကနေလွတ်မြောက်ဖို့နီးလန်းရှာလို့ကြကြောင်းဒီလိုလွတ်မြောက်ချင်ရင်ဆွေးဆက်ဆွေးနွေးဖို့လိုအပ်ပြီးအပေးအယူအလျှော်အတင်းတွေရှိရမှာဖြစ်ကြောင်းနဲ့သူ့အနေနဲ့ဒီကိစ္စပေါ်အကောင်းမြင်ကြောင်းကာဘိုနီကပြောပါတယ်ကုလသမဂ္ဂအဖွဲ့ကြီးကတော့ရေမြင်ပရိပခတ်ဟာကမ္ဘာပေါ်မှာလူသားချင်းစာနာမှုဆိုင်ရာအဆိုးဆုံးကပ်ဘေးကြီးလို့ယူဆထားပါတယ်ရေမြင်အစိုးရကိုအကူအညီပေးဖို့စော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကဟူဒီတပုံတွေကိုလေကြောင်းကစတိုက်တဲ့2015ခုနှစ်မလကစပြီးအခုချိန်ထိအရသာ 18,900 တည်ဆုံးခဲ့ပြီဖြစ်တယ်လို့ဆိုပါရယ်ဒီပဋိပက္ခကြောင့်လူ 3.3 သန်းအိုးအိမ်တွေဘဝရောက်ခဲ့ပါရယ်အခုချိန်မှာရေမြင့်လူဦးရေရဲ့80ရာခိုင်နှုန်းဖြစ်တဲ့လူပေါင်း24သန်းဟာလူသားချင်းဆိုင်ရာအကူအညီတွေလိုအပ်နေပြီးဒီအထက်မှာတဝက်ကကလေးသင်ငယ်တွေဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောကြားပါခင်ဗျာ
ကိုရမင်းထွန်းပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့ Asia 7 ဂျူရူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာစီစဉ်တွေကို Intelsat 17နဲ့ Mediaset 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေကတော့ Intelsat 17နဲ့ Mediaset 3တို့ဖြစ်ပါတယ်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်။
ယူရိုနိုင်ငံဟာယူရေနီယံတန့်စင်မှုတွေကို2015အီရန်နျူကလ িয়ার သဘောတူညီချက်မှာကန့်သတ်ထားတဲ့အဆင့်ထက်ကျော်လွန်ပြီးတုံ့ပြန်လှုပ်ဆောင်နေတယ်လို့အီရန်နိုင်ငံကဒီကနေ့မှကြေညာလိုက်ပါတယ်။ယူရေနိုင်ငံဟာသူတို့ရဲ့နျူကလ িয়ার လောင်စာဆက်ယုံတွေအတွက်လောင်စာထုတ်လုပ်နိုင်ဖို့ယူရေနီယံတန့်စင်မှုတွေကို900ဂိုင်နှုန်းအထိတိုးလာနိုင်ဖို့ရှိတယ်ဆိုပြီးတော့ရိုက်တာသတင်းကဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံအလဲပိုင်းဒေသကဂါဇနီမြို့ကထောင်လိုင်းရုံအနီးမှာတာလီဘန်တွေဘက်ကကားဘုံးထောင်ဘုံတလုံးဖောက်ခွဲခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဒီကာဘုံခွဲမှုကြောင့်အရသားတွေပါဝင်လူ12ယောက်ထပ်မံနေသေဆုံးပြီးတော့180ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်내ကျန်းမာရေးဌာနပြောခွင့်ရသူမိုဟာမက်ဟိမတ်ကအတည်ပြုပြောကြားပါတယ်တိုက်ခိုက်မှုဖြစ်ချိန်မှာကျောင်းသားတွေကျောင်းသွားနေတဲ့အချိန်ဖြစ်တာမို့ကျောင်းသားတော်များများလည်းဒဏ်ရာရခဲ့ကြတယ်လို့ပြည်내ရဲချုပ်မိုဟာမက်ခါလက်ဝါဒတ်က VOA ကိုပြောပါတယ်ဟောင်ကောင်မှာဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှလည်းထပ်မံပြီးတော့လမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူအတော်များများဟာအနောက်ရောက်အင်ဂျီတွေဝတ်ပြီးတချို့တွေကလည်းဗြိတိန်အလံကိုကင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကဟောင်ကောင်ရဲ့လူစီကားတဲ့ဈေးဝယ်ဆန္ဒတွေရှိတဲ့နေရာကနေတရုတ်နိုင်ငံပြည်မာကြီးနဲ့ဟောင်ကောင်ကိုချိတ်ဆက်ပေးထားတဲ့ကောင်လုံးဘူရာယုံကိုချီးတက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြရလမ်းတစ်လျှောက်မှာလည်းဟောင်ကောင်ကိုတရုတ်ပြည်မာကြီးလက်အောက်ကနေလွတ်မြောက်ရေးချွေးကြော်တန်းတွေကိုအော်ဟစ်ခဲ့ကြပါတယ်။ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့ကိုပါအမေရိကဖလာဘောလုံးပွဲမှာတော့အာဂျင်တီးနားတင်းကချီလီကိုနိုင်ပြီးတော့တတိယရသွားပါတယ်။အာဂျင်တီးနားနဲ့ချီလီတို့မနေ့ကကစားကြတာမှာအာဂျင်တီးနားက2-2နဲ့နိုင်ပြီးတော့တတိယရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LSUBL ထရက်ဖြစ်ပါတယ်။ VOA American အသံညပေမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတူမီတာ19.25ရို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျွန်မတို့တစ်ခါထပ်ပြီးတော့ဆုံကြအောင်ပါရှင်။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.